ီကနေ့ဟာ 9/11 ဆယ်နှစ်မြောက်နေ့ဖြစ်တယ်လို့လီဗီးယားနိုင်ငံဘန်ဂါဇီမြို့ကအမေရိကန်ကောင်စစ်ဝင်ရုံးကိုတိုက်ခိုက်ခဲ့တဲ့တနှစ်မြောက်နေ့လေးဖြစ်ပါတယ်။အဲ့ဒီလီဗီးယားနိုင်ငံကတိုက်ခိုက်မှုကြောင့်အမေရိကန်သံမတ်ခရစ်စတီဗင်အပါအဝင်အမေရိကန်နိုင်ငံသား၄ဦးသေဆုံးခဲ့ရပါတယ်။ဘန်ဂါဇီဖြစ်ရပ်ဟာစီးရီးယားကိုစီးရီးယားအရေးယူဖို့သမ္မတဥပမာအစိုးရကတွန်းအားပေးနေတဲ့အပေါ်ဘလို့တည့်ရောက်မှုရှိတယ်လဲဆိုတာနဲ့ပတ်သက်ပြီးတော့ VOA ရဲ့နိုင်ငံခြားရေးဝန်ကြီးဌာနဆိုင်ရာသတင်းတောက် Scott Stan သတင်းပေးပို့ထားပါတယ်။ကိုကျော်ကျော်သိန်းကအပြည့်စုံကိုပြောပြမှာပါခင
်ဗျ။ဘင်ဂါဇီကအမေရိကန်ကောင်စစ်ဝန်ရုံးကိုတိုက်ခိုက်ခံခဲ့ရတဲ့ဖြစ်ရပ်ကိုအကြမ်းဖက်မှုအဖြစ်သမ္မတဥပမာအစိုးရကနာမည်တက်ခေါ်ဆိုဖို့နှိမ့်ကွေးခဲ့တဲ့ပေါ် Republican လွှတ်တော်အမတ်တွေကမေးခွန်းထုတ်ခဲ့ကြတာနဲ့အမျှအဲ့ဒီဖြစ်ရပ်ဟာနိုင်ငံရေးအရာပွက်လို့ရိုက်သွားခဲ့တာပါ။အဲ့ဒီအချိန်ကနိုင်ငံခြားရေးဝန်ကြီးဖြစ်သူဟီလာရီကလင်တန်ကဘာအကြောင်းကြောင့်တိုက်ခိုက်ခံရတယ်ဆိုတာကအရေးမကြီးဘူးလို့ပြောခဲ့ပါတယ်
။ The fact is we had 4 dead Americans. Was it because of a protest or was it because of guys out for a walk one night who decided they'd go kill
အဓိကအချက်ကအမေရိကန်နိုင်ငံသား၄ယောက်သေဆုံးသွားပါပြီ။ဒါဟာဆန္ဒပြပွဲတစ်ခုကြောင့်ဖြစ်ခဲ့တာလား။ညဘက်လမ်းပေါ်ထွက်လာတဲ့လူတွေကအမေရိကန်တချို့ကိုသွားသားရအောင်လို့ဆုံးဖြတ်ခဲ့တာကြောင့်လား။ဘာအကြောင်းကြောင့်ပဲဖြစ်ဖြစ်အခုအချိန်မှာဘာများကွာခြားသွားမှမို့လို့လဲရှင
်။တနှစ်ကြာပြီးတဲ့နောက်မှာတော့စီးရီးယားကိုတိုက်ခိုက်ဖို့သမ္မတဥပမာအစိုးရကတွန်းအားပေးကြိုးစားနေတာကိုနိုင်ငံခြားရေးဝန်ကြီးဂျွန်ကယ်ရီကဥဆောင်နေတာနဲ့အမျှဘန်ဂါဇီဖြစ်ရပ်အပေါ်သမ္မတဥပမာအစိုးရကင်တွယ်ခဲ့ပုံကလွတ်တော်အမတ်တချို့အတွက်အမှတ်ရစရာဖြစ်နေစေပါပဲ။စီးရီးယားကိုစီးရီးယားတိုက်ခိုက်ချင်နေတဲ့အခုအစိုးရဟာဘန်ဂါဇီမှာတုန်းကအမေရိကန်နိုင်ငံသား၄ဦးကိုရှိသမျှစွန့်အားတွေအသုံးပြုပြီးကယ်တင်ဖို့တွန်းဆုတ်ခဲ့တယ်လို့ Republican လွတ်တော်အမတ် Jeff Duncan ကဆိုပြီးအရင်ကပြည်ပခန့်တွေမှာ Mr. Kerry ဟာသတိထားပြီးလှုပ်ဖို့ပြောယုံကလွဲပြီးတော့ဘာမှမလုပ်ခဲ့ဘူးလို့ပြောပါတယ်။ Syria နဲ့ Benghazi ကိုနှိုင်းရှင်ပြောဆိုတာဟာနိုင်ငံရေးပြောကဖြစ်တယ်လို့ Mr. Kerry ကပြန်ခြေပါပါတယ
်။ When I was in the United States Senate, I supported military action in any number of occasions, including
American Teletor မှာကျွန်တော်ရှိခဲ့တဲ့အချိန်တုန်းကဂရီနီဒာပနားမာစတဲ့နိုင်ငံတွေအပါအဝင်အခြေအနေတော်များများမှာစီးရီးယားလှုပ်ဆောင်မှုကျွန်တော်ထောက်ခံခဲ့ပါတယ်။ဒါနဲ့ပတ်သက်ပြီးတော့ဘလူသုံးသက်ဆုံးဖြတ်တယ်ဆိုတာကိုနားမလည်ဘူးဆိုတာမျိုးအပြောခံမှုကျွန်တော်ဒီမှာလာထိုင်နေတာမဟုတ်ပါဘူး။လူတွေအစိတ်တန်းငွေနဲ့အသက်ခံရတဲ့ကိစ္စကိုကျွန်တော်တို့ကပြောနေတာဖြစ်ပြီးတော့ခင်ဗျားကဘန်ဂါဇီအကြောင်းပြောချင်နေပါတယ်
။ဒါပေမဲ့လည်းဘန်ဂါဇီဖြစ်ရပ်ဟာအခုလက်ရှိစီးရီးယားကိစ္စမှာကွန်ကရစ်လွှတ်တော်ရဲ့အတည်ပြုချက်ရဖို့ကြိုးစားနေတာကိုအားနည်းသွားစေနိုင်တယ်လို့American University ကပါမောက္ခ Alan Lichtman ကသုံးသပ်ပါတယ်။ဘန်ဂါဇီမှာအကြမ်းဖက်တိုက်ခိုက်မှုတွေဆက်ဖြစ်နေတာက American အစိုးရဟာအခြေအနေအပေါ်နားလည်နိုင်စွမ်းအားနည်းတာကိုပြနေတယ်လို့လည်းပြောပါတယ်။ဘန်ဂါဇီတိုက်ခတ်မှုဖြစ်ရဖြစ်ခဲ့ပြီးတဲ့နောက်လုံခြုံရေးပိုင်းအားနည်းချွတ်ယွင်းခဲ့တဲ့အပေါ်တာဝန်ရှိတဲ့အတွက်ဆိုပြီး American တန်တမန်လေးဦးကိုယာရူးချခဲ့တာမျိုးပဲရှိခဲ့ပါတယ်။သူတို့တွေအားလုံးကိုလည်းအဲ့ဒီအချိန်ကလေးကစလို့တော်ဝန်အသစ်တွေမှာပြန်လည်ပြီးတော့ခန့်အပ်ထားပြီးဖြစ်ပါတယ်ခင်ဗျာ